ဲ့ဒေါက်တာဦးမောင်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာ TB ယောဂါဖြစ်နှုန်းအနေချာဘယ်လောက်ရှိနေလဲဆရာကြီ
းကျွန်တော်တို့မြန်မာနိုင်ငံမှာကောက်ယူထားတဲ့စစ်တမ်းအရာရောကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမှန်းထားတာရောက1990အခြေအနေကလူတစ်သိန်းမှာ TB ဖြစ်ပွားနှုန်းက922ယောက်ရှိပါတယ်အဲ့တော့2012ခုပေါ့ဒီ ratio ကမနေ့ကထွက်တဲ့စာအုပ်စု2012အတွက်ပဲထုတ်နိုင်တာကို2012ခုနှစ်မှာလူတစ်သိန်းမှာဖြစ်ပွားနှုန်းက489ယောက်ဖြစ်ပါတယ်ဒါဟို prevalent ပေါ့အားလုံးပေါ့သူရဲ့ဖြစ်ပွားနှုန်းပေါ့ TB အသစ်ဖြစ်ပွားနှုန်းကကြတော့1990တုန်းကလူတစ်သိန်းမှာ404ယောက်ရှိပါတယ်အခု2012မှာကြတော့389ယောက်ဖြစ်ပါတယ်အဲဆိုတော့ဟို incident ကတော့အသစ်ဖြစ်ပွားနှုန်းကတော့ဖြည်းဖြည်းလေးကြတယ်ပေါ့ prevalent ကတော့အားလုံးဖြစ်ပွားနှုန်းကြတော့ကြတယ်50ရာနှုန်းထိတော့မကြသေးဘူးတော့ TB ကြောင့်ပေးဆုံးနှုန်းပေါ့1990တုန်းကလူတစ်သိန်းမှာ TB ကြောင့်130ယောက်ပေးပါတယ်အခု2012ကြတော့လူတစ်သိန်းမှာ48ဦးပေးတယ်လို့ WHO က officially global TB report မှာလည်းပါပါတယ်ကျွန်တော်တို့ရဲ့တွေ့ရှိချက်တရားလည်းသူတွေကြိုက်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့ဒီ TB အသစ်ဖြစ်နှုန်းနဲ့ဒီသေဆုံးမှုနှုန်းကတစ်စုံတရာတော့တဖြည်းဖြည်းကျလာတယ်လို့ပြောလို့ရတာပါဆရာ
ကျပါလေဆရာကျပါမယ်လေ TB ကဆရာကျွန်တော်တို့က TB ယောဂါကုဖို့အတွက်ဆိုရင် TB ဖြစ်တဲ့လူတွေရှာရတာပေါ့အဲ့တော့ပြည်သူတွေတဲကနေပြီးတော့နံပါတ်1တော့တန်ရတီဗီလူနာဆိုတာရှာရတယ်အဲ့မှာလေကျွန်တော်တို့ကတာဂက်ထားတာပေါ့တာဂက်လေးကလူတရာရှိတဲ့ဘယ်နေရာမှာပဲဖြစ်ဖြစ်တစ်နှစ်မှာ TB တန်ရဖြစ်မဲ့ချောင်းဆိုးမဲ့လူနာပေါ့တယောက်ရှိပါတယ်လို့ကျွန်တော်တို့ကတာဂက်ထားတယ်တစ်နှစ်မှာ 1% of population ကဒါ TB suspect ပေါ့အဲ့တော့မြန်မာနိုင်ငံရဲ့ population 360 360ပဲထားပါတော့360ဆိုရင်တစ်နှစ်တစ်နှစ်ကိုတန်ရတီဗီလူနာတွေကနေတလိမ့်စစ်တယ်ပဲပြောပြောဓာတ်မှန်ရိုက်တယ်ပဲပြောပြောအဲ့ဒါလို့စစ်ဆေးမှုခံယူမဲ့သူက6သိန်းလောက်ရှိနေတာပေါ့အဲ့တော့ကျွန်တော်တို့မှာ2013နှစ်ချုပ်ဖြစ်ကအရ3သိန်း6000လောက်ပဲကျွန်တော်တို့စစ်နိုင်နေဆရာဆိုလိုတာက2သိန်း4000လောက်ကကျွန်တော်စီကိုလာပြီးပြတာတို့ကျွန်တော်တို့မရှာနိုင်တာတို့ဒါမျိုးတွေဖြစ်ပါတယ
်ဟောဟုတ်ပြီဆရာအဲ့ဒါကျတော့
အဲ့တော့30-40%လောက်ကသူတို့ကိုသူတို့ TB ဖြစ်မှန်းလည်းမသိဘူးသိကျင်သိမဲ့ကျမ်းမာရေးနဲ့ကျမ်းမာရေးဌာနနဲ့လက်လန်းမမီဘူးဆိုတာလေးတွေ့ပါတယ်အဲ့တော့ခုနကတော့ပြောတဲ့အတိုင်း TB အသစ်ဖြစ်နှုန်းကလူတစ်သိန်းမှာ389ယောက်ဆိုရင်ကျွန်တော်မြန်မာနိုင်ငံလူရေတန်း60သိန်း600ဆိုတော့တစ်နှစ်တစ်နှစ်အသစ်ဖြစ်မဲ့နှုန်းက2သိန်း3000လောက်ရှိတယ်2သိန်း3000နဲ့မှာကျွန်တော်တို့ TB ကအကုန်လုံး INGO တွေနဲ့အကုန်ပူးပေါင်းပြီးတော့လုပ်တဲ့အခါမှာ2013နှစ်ချုပ်တပြီလုံးမြို့နယ်အားလုံးရဲ့ TB report တွေအားလုံးပေါင်းလိုက်တဲ့အခါကျတော့လာရောက်စမ်းသပ်ကူးသားတဲ့လူပေါင်းက3သိန်း4000ခွဲလောက်ရှိတယ်။ဟ
ုတ်ကဲ့
။အဲ့တော့ဆိုလိုတာကကျွန်တော်တို့က TB ရှိပြီးတော့ကျွန်တော်တို့ရှားဖွေပြီးကူးသားမပေးနိုင်တာက8000 9000လောက်ရှိနေတယ်ဆိုတာဒီမှာတော့ပေါ်နေတယ
်။အ
ဲ့ဒါကြောင့်မြို့နယ်တိုင်းကြီးရွာတိုင်းကကျွန်တော်တန်ရတီဗီလူနာတွေကိုရှိသလောက်ဖော်ထုတ်ပြီးကူးသားပေးဖို့လိုအပ်ပါတယ်လို့ဒီလူဒီသားတွေမှကျင်တာပေါ့ဆရာရဲ့
ဟုတ်ကဲ့ဆရာဒီနေရာမှာအခုလိုဒီ TB ဖြစ်မှန်းမသိတဲ့လူနာတွေနောက် TB ဖြစ်ပြီးတော့ဒီကုသမှုကိုလလမ်းမမီနိုင်တဲ့လူနာတွေအတွက်ဆရာရဲ့အဓိကကျွန်တော်တို့ဘာတွေအထောက်အကူလုပ်ငန်းတွေလုပ်ပေးဖို့လိုမလဲပြည်သူတွေနဲ့ရောဘယ်လိုမျိုးပူးပေါင်းဆောင်ဖို့လိုလဲဆရာ
ကောင်းတာကတော့ပြည်သူအခြေပြု TB ယောဂါတိုက်ဖျက်ရေးလုပ်ငန်းတွေပေါ့ဆရာရဲ့ community based TB care ပေါ့မြန်မာနိုင်ငံအခုမှကျွန်တော်တို့ငြိမ်းချမ်းရေးယူဖို့အခြေအနေလောက်ထိဖြစ်နေပါပြီကိုရခင်ကပြီးပြီနဲ့လေလာလို့ပြုလို့မြောက်သွားရေးလာရေးအစား security ပေါ့ဆရာဒါအဲ့ဒါတွေလည်းနံပါတ်1ပါတယ်နံပါတ်2 security တော့ကောင်းတယ် TV တိုက်ဖြတ်ရေးဌာနမျိုးပေါ်မှာပဲတလိမ့်စစ်တယ်ဓာတ်မှန်ရိုက်တယ်လူတွေကကြေးလက်နေတယ်ပေါ့ကြေးလက်မှာတချို့လည်းအရောက်ပေါက်တော်တော်ကိုဝေးလံခက်ခဲတဲ့နေရာမှာနေတယ်ဒါလည်းပါတယ်နောက်တစ်ခုကရာသီဥတုပေါ့ဆရာရဲ့မိုးရွန်းတို့ဘာတို့ဆိုရင်ချောင်းကြနေမယ်ရေးရေးရှာနေမယ်သွားရေးလာရေးတော်တော်ခက်တာလည်းပါတယ်အရေးကြီးဆုံးကတော့ပြည်သူလူထုရဲ့ကျန်းမာရေးပညာအထင်တန်းမှုချောင်းဆိုးရင် TB ဖြစ်မယ်ဆိုတာမျိုးသိဖို့ TB ယောဂါရဲ့တန်ရလက္ခဏာတွေသိဖို့သိရင်လည်းဒီ knowledge တစ်ခုတည်းတည်းမဟုတ်ဘူးခံယူချက်ကငါမှ TB ဖြစ်နိုင်ပါတယ်လို့ခံယူပြီးတော့လက်တွေ့ကျန်းမာရေးဌာနလာပြတာတွေအဲ့ဒါတွေကအရေးကြီးပါတယ်အဲ့ဒီအတွက်ကျွန်တော်တို့ကပြည်သူလူထုအခြေပြု TB ယောဂါတိုက်ဖျက်ရေးဆောင်ရွက်ပါတယ်ဆောင်ရွက်တော့ဒါမြို့နယ်အားလုံးရ ကျွန်မနိုင်ငံမှာခြေရွာဘောင်က6000လေးတောင်လောက်ရှိတော့ခြေရွာအားလုံးထီတော့ကျွန်တော်တို့ကဘာမဖြစ်သေးပါဘူးအဲ့တော့ကျွန်တော်တို့ ਨੇ တွဲဆောင်ရွက်နေလာတော့မြန်မာနိုင်ငံမိခင်နဲ့ကလေးစောက်ရှောက်ရင်အတင်းကြီးနောက်မြန်မာနိုင်ငံအမျိုးသမီးရဖွဲ့ချုပ်မြန်မာနိုင်ငံချက်ချင်းနေအတင်းမြန်မာနိုင်ငံကျမ်းမာရေးမှုအတင်းပေါ့ဗျာသူတို့တွေခြေလက်မှာအခြေပြုပြီးတော့ခြေရွာနေပြီးတော့ဗိုလန်တီးယာလေးတ င်သူတို့ကနေမြို့ကိုရဖားလုပ်ပြီးတယ်ဒါမှမဟုတ်သူတို့ရဲ့တလိပ်ကိုပို့ပြီးတယ်အဲ့လိုနီးနဲ့ကျွန်တော်တို့ဆောင်ရွက်လျက်ရှိပါတယ
်ဟုတ်ကဲ့ဆရာဒီတခြား NGO အဖွဲ့အစည်းတွေရောဒီနိုင်ငံတကာ NGO တွေပါပေါ့ဆရာနော်ကူညီပေးနိုင်တဲ့အနေအထားရှိသေးလား
ဟို INGO တွေအနေနဲ့လည်း BSI တို့ Orbition တို့ EZG တို့ AHRN တို့IOM တို့ဒါကျွန်တော်တို့အများကြီးပဲ partnership approach နဲ့သူတို့ကျေးလက်ဒေတာမှာအခြေခံပြီးဆောင်ရွက်လျက်ရှိပါတယ
်ဟုတ်ကဲ့ဆရာဒီတခြားနည်းတွေနဲ့ကောအခုလိုဒီ Lunar တွေကိုသိရဖို့အတွက်ပေါ့ဆရာနော်စူးစမ်းနေရတယ်ရှိလား
အခု 3MDG fan ပေါ့ပတ်စံနဲ့ကျွန်တော် IGO 5ဘွဲ့နဲ့ပေါင်းပြီးတော့ကျွန်တော်တို့ mobile team လေးတွေ activity ဆင်းနေဆရာအဲ့တော့ဝေးလံခက်ခဲတဲ့ဒေတာကိုကျွန်တော်တို့က team တစ်ခုနဲ့9ရက်နဲ့10ရက်ထိအဲ့ကျေးလက်ဒေတာအရောက်အောင်သွားပြီးတော့ဒီဒီကြောင့်ကျမကြီးပညာပေးတဲ့ခြေရွာလူလူခက်ခဲတဲ့ဒေတာတွေပေးပြီးတဲ့အခါကျမှတန်ရတီဗီလူနာရှိတဲ့လူတွေခေါ်ထုတ်လာတယ်။တလိပ်စစ်တယ်၊တမန်ရိုက်တယ်၊တွေ့ရင်တခါတည်းဆေးကုပြီးတော့အဲ့ဒီကကျမကြီးဝန်ထမ်းပါညာနဲ့တခါတည်းအပ်ပေးခဲ့တယ်ဆရာ။အဲ့ဒီလူ ethics finding လဲကျွန်တော်တို့ဆောင်ရွက်လေးရှိပါတယ်
။ဟုတ်ကဲ့ဆရာ။ကျေးဇူးများတင်ပါတယ်ဆရာ။